စက်တင်ဘာလမှာစတင်မဲ့သတင်းတစ်ပတ်ကြာရုရှားရဲ့ Vostok 2022ပူးတွဲဆေးလေ့ကျင့်မှုမှာအိန္ဒိယနဲ့တရုတ်တို့ပါဝင်မှာဖြစ်ကြောင်းရုရှားအစိုးရသတင်းဌာန TASS ကဖော်ပြထားပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေခြင်းမှာပြုလုပ်တဲ့ဒီပူးတွဲဆေးလေ့ကျင့်မှုမှာတရုတ်ရဲ့ပါဝင်မှုတွေမအံ့ဩကြပါနဲ့။အမေရိကန်နဲ့ခိုင်မာတဲ့မဟာဗျူဟာမိတ်ဆွေဖြစ်ရှိနေတဲ့အိန္ဒိယပါဝင်လာတာနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်လာတာလည်းဖြစ်ပါတယ်။အိန္ဒိယဟာ2021စက်တင်ဘာကရုရှားမှာကျင်းပတဲ့နိုင်ငံဆောင်ပါဝင်တဲ့ဇာပက်ဆေးလေ့ကျင့်မှုမှာလည်းပါဝင်ခဲ့တာပါ။ဒါကြောင့်အခုလိုရုရှားရဲ့ဆေးလေ့ကျင့်မှုမှာအိန္ဒိယပါဝင်မှုဟာမဆန်းပေမဲ့ဒီတစ်ခါဆေးလေ့ကျင့်မှုမှာပါဝင်တာကတော့နိုင်ငံရေးရဖြစ်တယ်လို့အိန္ဒိယသုတေသီတွေကသုံးသပ်ကြပါတယ်။အိန္ဒိယအစိုးရကတော့ယူကရိန်းရေးနဲ့ပတ်သက်ပြီးအိန္ဒိယဟာအမေရိကန်နဲ့ရုရှားကြားဘယ်ဘက်မှမလိုက်ပဲဂျာနေဖြစ်ဆက်ရှိမှာဖြစ်ကြောင်းသူ့ရည်ရည်ချက်ကိုပြောပါတယ်။ယူကရိန်းကရုရှားကျူးကျော်မှုတွေအနောက်နိုင်ငံတွေကရုရှားကိုရှုံ့ချပြီးတန်ခတ်အရေးယူမှုမှာအိန္ဒိယကမပါဝင်တယ်လို့ရုရှားစီကလောင်စာစီကိုဒီနှစ်ထဲမှာပဲရှော့ဈေးနဲ့တိုးမြင့်ပြီးဝယ်ခဲ့တာပါ။အိန္ဒိယဟာ Quad လို့ခေါ်တဲ့ Indo-Pacific မဟာဗျူဟာမဟာမိတ်အဖွဲ့ဝင်နိုင်ငံဖြစ်နေတဲ့ရုရှားနဲ့ဆက်ဆံရေးဆင်ခေါ်မှုတရက်ဖြစ်နေတာပါ။ဒါပေမဲ့အိန္ဒိယချင်းတရုတ်နဲ့ပြဿနာတင်းမာနေခြင်းပထဝီနေထားရမဟာဗျူဟာရုရှားနဲ့ဆက်ဆံရေးကိုအိန္ဒိယကလောလောဆယ်ပြောင်းလဲလုပ်နိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်။